မင်္ဂလာညနေခင်ဗျာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ17ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ1925ရောကနေတိုက်ထုတ်လွှင့်နေပါပြီ။ဒီမှာနှင်္ဂလာပါအခုညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်ဗျာခင်ဗျာဒီကနေ့ညနေပိုင်းသတင်းတွေကိုမိုက်အသံစင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။အမေရိကန်နဲ့မက္ကဆီကိုကြားလူဝင်မှုဆိုင်ရာလျှို့ဝှက်သဘောတူညီချက်ဆိုတာနဲ့ပတ်သက်ပြီးသမ္မတထရမ့်နဲ့မက္ကဆီကိုတာဝန်ရှိသူတွေပြောဆိုချက်ကွဲလွဲနေပါတယ်။တရုတ်ကုန်တွေပေါ်အခွန်တွေထက်ချအောင်မယ်လို့သမ္မတထရမ့်ကချင်းချောက်ပြောဆိုထားပါတယ်။ထိုင်းအာနာသိန်းစစ်ကောင်းဆောင်ဟာဒီကနေ့ဘရင်ရဲ့ထောက်ခံအတည်ပြုချက်နဲ့ဝန်ကြီးချုပ်ဒုတိယတက်တန်းတရားဝင်စတင်ပြီဖြစ်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစစ်ဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပါရှင်။စစ်ရှောင်ဒုက္ခတဲ့တထောင်လောက်ခလုံးနေတဲ့ရခိုင်ပြည်နယ်ပုံနာကျုံမြို့နယ်ကပောက်တော်ပြင်ဖုန်ကြီးကျောင်းကိုအာနာပိုင်တွေဒီကနေ့ဝင်ရောက်စစ်ဆေးတဲ့တင်မှာကြားဖို့ရှိတာကတော့
ရေးရရှိနေဥပါတယ်လာဝကရရှိနေဥပါတယ်နောက်တက်မလော်ကအရာရှိငါဦးရှောင်းတော့ပုံဝင်ပါတယ်တက်တော့ကိုစီဒီကလည်းအရင်ကမှရှိနေဆိုတော့ဝင်ရောက်စစ်ဆေး
အမျိုးရာလွတ်တော်ကိုစီလည်းဦးခင်မောင်းလပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒါအပြင်ထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့အစည်းအဝေးပွဲကိုမြန်မာတာဝန်ရှိသူတွေကကန့်ကွက်လို့ဖျက်လိုက်ရတဲ့တဲ့တင်နဲ့နိုင်ငံကသတင်းဆောင်မမှာတော့မက္ကဆီကိုရဲ့ကွန်ပီစီတွေအပေါ်အမေရိကန်ကအခွန်ကောက်ခံမဲ့နောက်ဆက်တွဲသတင်းတွေကိုကြားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကုကြကြော်သိန်းနဲ့မအီတန်းစင်တို့ကပြောပြပေးပါအောင်ရှင
်။အမေရိကန်နဲ့မက္ကဆီကိုကြားမှာလူမှုကြီးကြပ်ရေးဆိုင်ရာနဲ့ပတ်သက်ပြီးဘယ်လိုလျှို့ဝှက်သဘောတူညီချက်မျိုးမှရှိမထားဘူးလို့မက္ကဆီကိုနိုင်ငံခြားရေးဝန်ကြီးကတနင်္လာနေ့မှာပြောပါတယ်။ဒါဟာသမ္မတဒေါ်နယ်ထရမ့်ကအပြည့်အဝလက်မှတ်ရေးထိုးမှတ်တမ်းတင်ထားတဲ့သဘောတူညီချက်တစ်ခုကိုမကြာခင်မှာထုတ်ပြန်မယ်လို့ Twitter မှာရေးခဲ့တာနဲ့လုံးဝကွဲလွဲနေပါတယ်။လာမယ့်လတွေအတွင်းရွှေပြောင်းသူတွေဝင်ရောက်တဲ့အခြေအနေကိုနှစ်ဖက်လုံးကဆန်းစစ်လေ့လာသွားမယ်ဆိုတဲ့သဘောတူညီချက်တစ်ခုရှိထားတယ်လို့မက္ကဆီကိုစီးတီးမှာတနင်္လာနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မက္ကဆီကိုနိုင်ငံခြားရေးဝန်ကြီးမာဆယ်လိုအဘရော့ကပြောပါတယ်။အမေရိကန်နိုင်ငံရဲ့ကိုနေဆက်ဖြတ်ပြီးဝင်တဲ့ရွှေပြောင်းသူအရေးအတွက်တိတိတတ်တာရော့ကြမသွားဘူးဆိုရင်ဒေတာတွင်ခိုလုံခွင့်လျှောက်ထားခြင်းဆိုင်ရာသတ်မှတ်ချက်တွေမှာပို့ပြီးပြင်းထန်တဲ့အပြောင်းလဲတွေလုပ်ဖို့ဆွေးနွေးပွဲတွေပြန်လုပ်သွားမယ်လို့နှစ်ဖက်သဘောတူထားတယ်လို့လည်းဝန်ကြီးမာဆယ်လိုအဘရော့ကပြောပါတယ်။အဲဒီလိုအပြောင်းလဲတွေလုပ်မယ်ဆိုရင်ပိုကြီးမားတဲ့တက်ရောက်မှုရှိလာနိုင်စီမယ်လို့လည်းဆိုပါတယ်။သမ္မတထရမ့်ကသူ့အဆိုအရအမေရိကန်နဲ့မက္ကဆီကိုကြားလူဝင်မှုနဲ့လုံခြုံရေးဆိုင်ရာတိတ်ကိုရေးပါတဲ့နောက်ထပ်သဘောတူညီချက်တစ်ခုကိုလက်မှတ်ရေးထိုးလိုက်ပြီလို့တင်းလာနေအစောပိုင်းကပြောခဲ့တဲ့အပေါ်နှစ်ဖက်စလုံးမှာရှုပ်ထွေးမှုနဲ့စိုးရိမ်မှုတွေဖြစ်လာတာပါမက္ကဆီကိုတာဝန်ရှိသူတွေကတော့အဲဒီလိုသဘောတူညီချက်မျိုးရှိမထားဘူးလို့တင်းလာနေကညင်ပါတယ
်အမေရိကန်ရွေးကောက်ပွဲရုရှားရဲ့ဆက်ဖက်မှုစုံစမ်းစစ်ဆေးချက်နဲ့ဆက်နွယ်ပြီးတော့လွှတ်တော်ရဲ့စင်ခေါ်ချက်တွေကိုလာရောက်ထွက်ဆိုဖို့ညင်းဆိုခဲ့တဲ့ရှေ့နေချုပ်ဝီလျံဘားနဲ့အင်ပြီးတော့အကြံပေးဟောင်းဒေါ်မက်ဂန်တို့ကိုတရားစွဲရေးကိစ္စအောက်လွှတ်တော်မှတ်တွေအင်္ဂါနေ့မှာမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်ရုရှားရေးစုံစမ်းစစ်ဆေးမှုတွေရဲ့ဆိုင်အောင်လို့သမ္မတဒေါ်နယ်ထရမ့်အရင်နဲ့တရားရေးမှာဝင်ရောက်နှောက်ယှက်ခဲ့ခြင်းရှိမရှိအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စီရင်ခံစာပါမှတ်တမ်းထောက်ထားတွေကိုလွှတ်တော်မှတ်တွေကသိကျင်နေကြတာပါအိမ်ပြီးတော့အကြံပေးရရှိဟောင်းမကန်းဟာမော်လာရဲ့အစီရင်ခံစာမှာအဓိကတက်တည်လေးဖြစ်ပါတယ်။ဒါပေမဲ့လည်းအိမ်ပြီးတော့ရဲ့ဆန္ဒအတိုင်းလွှတ်တော်ကော်မတီရှေ့မောင်မှာလာရောက်ထွက်ဆိုဖို့ညင်းဆိုထားပါ။သူကမော်လာရဲ့အဖွဲ့ကနိုင်30ကြာတွေ့ဆုံမေးမြန်းခဲ့တဲ့အချိန်မှာတော့မော်လာကိုစုံစမ်းစစ်ဆေးရေးမှုအဖြစ်ကနေနှုတ်ထွက်ဖို့ထုတ်ပယ်ဖို့ထရမ့်ကသူ့ကိုဖိအားပေးခဲ့တဲ့အကြောင်းဒါပေမဲ့လည်းသူလက်မခံခဲ့တဲ့အကြောင်းရှင်းနေကြတဲ့တဆင့်အစိုးရရှိနေတယ်ကိုပြောပြခဲ့ပါတယ်။တင်းလာနေကတော့မော်လာရဲ့စုံစမ်းစစ်ဆေးချက်အစီရင်ခံစာပါအရေးအမှန်တန်တွေကိုအနံဖို့လွှတ်တော်နဲ့တရားရေးဌာနကြားသဘောတူညီချက်ရရှိခဲ့ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သမ္မတရှီကျင်းဖင်အနေနဲ့ဒီလနောက်ပိုင်းမှာသူနဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲအစ်တွေမလုပ်ဘူးဆိုရင်တရုတ်နိုင်ငံကနေအမေရိကန်ကိုတင်သွင်းနေတဲ့နောက်ထပ်ကုန်ပစ္စည်းဒေါ်လာ325ဘီလီယံဘူးအပေါ်အခွန်တွေထပ်ချမယ်လို့ပြောလိုက်ပါတယ်။ဒီလနောက်ပိုင်းကျရင်ဂျပန်နိုင်ငံအိုဆာကာမြို့မှာကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ခေါင်းဆောင်တွေအစည်းအဝေးလုပ်တဲ့အခါသမ္မတရှီနဲ့တွေ့ဆုံဖို့မျှော်လင့်ထားတယ်လို့သမ္မတထရမ့်ကပြောပါတယ်။ဒါပေမဲ့လည်းဒီအစည်းအဝေးနဲ့ပတ်သက်လို့တရုတ်အစိုးရဘက်ကတရားဝင်အတည်ပြုပြောဆိုတာမျိုးမရှိသေးပါဘူး။ G20 အစည်းအဝေးကိုဇွန်လ28ရက်နဲ့29ရက်နေ့တွေမှာကျင်းပမှာပါ။တကယ်လို့သမ္မတရှီကအဲ့ဒီအစည်းအဝေးကိုမတက်ဘူးဆိုရင်နောက်ထပ်ကုန်သွယ်ကုန်အစ်စ်တွေထပ်ချမယ်လို့သမ္မတထရမ့်ကဆိုပါတယ်။လက်ရှိမှာကိုပဲတရုတ်တင်ပို့ကုန်ဒေါ်လာဘီလီယံ200ဘူးအပေါ်ကုန်သွယ်ကုန်တွေတိုးမြင့်ချထားပြီးပါပြီ။တရုတ်နဲ့အမေရိကန်ကြားလာတော်ကြားလုပ်ခဲ့တဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲတွေဟာလည်းအနေအဆုံတော့လက်ရှိအချိန်မှာရပ်တန့်နေပါတယ်။နှစ်ဖက်အကြားသဘောတူထားတယ်လို့အမေရိကန်ဘက်ကယူဆတဲ့အချက်အများအပြားကိုတရုတ်ဘက်ကမလိုက်နာဘူးလို့အမေရိကန်ကဆွဆွဲထားပေမဲ့တရုတ်ကတော့ဒါကိုညှင်းထားပါတယ်။တရုတ်နိုင်ငံသားရဲ့ဌာနကကုန်သွယ်ရေးစစ်ပွဲဖြစ်တာကိုမလိုချင်ပေမဲ့ဖြစ်လာရင်ရင်ဆိုင်ဖို့လည်းနောက်တွန့်မနေဘူးလို့ပြောပါတယ်။
အာဖရိကအနောက်ပိုင်းနိုင်ငံဖြစ်တဲ့မာလီလယ်ပိုင်းဒေသကရွာတစ်ခုမှာလက်နက်ကိုင်အမျိုးသားတွေရဲ့တိုက်ခိုက်မှုကြောင့်တင်းလာနေညာတွင်ချင်းအနည်းဆုံးလူ95ရောက်လောက်အသက်ခံရပြီးတဲ့နောက်မှာတော့ပြိုင်ဘက်တိုင်းသားအစုတွေအထင်းထင်းသိမ့်သိမ့်ရှိကြဖို့အာလာမန်တွေကတိုက်တွန်းထားပါတယ်။ဒိုဂွန်တိုင်းသားတွေရဲ့ရွာကိုဖူလာနီတိုင်းသားလက်နက်ကိုင်တွေကတိုက်ခိုက်ခဲ့ပြီးတဲ့နောက်အနည်းဆုံးလူ16ယောက်ပျောက်ဆုံးနေတဲ့အကြောင်းမာလီစုရပြောခွင့်ရကဆိုပါတယ်။ဒိုဂွန်လက်သမားတွေနဲ့ဖူလာနီမွေးမြူရင်သမားတွေကြားမှာနှစ်ပေါင်းများစွာဆက်ဆံရေးတင်းမာလာခဲ့ရတဲ့ဖြစ်ပါတယ်။ဒီဒေသတွင်းကအိုဂိုဆာဂိုရွာကိုလည်းမတ်လ23ရက်နေ့တုန်းကလက်နက်ကိုင်အမျိုးသားတွေဝင်ရောက်တိုက်ခိုက်မှုကြောင့်ဖူလာနီတိုင်းရင်းသားအယောက်160လောက်သေဆုံးခဲ့ရပါသေးတယ်။ဒါဟာဒိုဂွန်မဟုတ်ဆိုရင်လက်ချက်လို့ပြောဆိုနေကြပါတယ်ရှင်။
ဒီအမေရိကန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေအင်ကာညနေဘက်တွေတွေကိုဒါရိုက်ဆက်လက်ပြပြနေပါတယ်။အမေရိကန်ပြည်ထောင်စုဟာတရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုဝန်ရောက်ဆက်ဖက်နေတယ်လို့တရုတ်နိုင်ငံကဆွဆွဲပြောဆိုလိုက်ပါတယ်။ရာဇဝတ်မှုကျူးလွန်ထားတယ်လို့တမ်းများရှိသူတွေကိုတရားစွဲဆိုရေးတရုတ်နိုင်ငံကိုလွှဲပြောင်းပေးမယ်အငင်းပွားပွဲဥပဒေမူကြမ်းတရက်ပေါ်ဟောင်ကောင်မှာစန့်ကျင်ကန့်ကွက်တာတွေတိုးလာကြမှာပဲအခုလိုပြောလိုက်တာပါကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်ကျွန်းမှာဒီဥပဒေကြမ်းကိစ္စနဲ့ပတ်သက်ပြီးအမေရိကန်ကစိုးရိမ်တဲ့အကြောင်းပြောတဲ့ပေါ်တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဂန်ရှောင်းကဒီကနေ့တုံ့ပြန်ပြောဆိုတာပါဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့ဥပဒေကြမ်းကိုလွှတ်တော်မှာဆွေးနွေးသွားမယ်လို့ဒီကနေ့ပြောပါတယ်ရင်စင်ဖြစ်ဆွတ်ထားတဲ့ဥပဒေမူကြမ်းကိုလွှတ်တော်တရားလုံးမှာဗိုလ်ဒူးတွေဆွေးနွေးဖို့စီစဉ်ထားပြီးဒီလအတွင်းမဲခွဲဆုံးဖြတ်မယ်လို့ခန့်မှန်းထားပါတယ်။ဥပဒေကြမ်းကိုကန့်ကွက်တဲ့ဆန္ဒပြပွဲကြီးတွေတနင်္ဂနွေနေ့ကဖြစ်ခဲ့ပြီးတဲ့နောက်မှာပဲဟောင်ကောင်အုပ်ချုပ်ရေးမှူးကအခုလိုပြောတာပါ။ဒီဥပဒေအရဆိုရင်တရုတ်၊မကောင်နဲ့ထိုင်ဝမ်လိုနိုင်ငံတွေစီကိုဟောင်ကောင်ကနေလူတွေကိုလွှဲပြောင်းပေးဖို့နိုင်မှာဖြစ်ပါတယ်။တရုတ်ပြည်မှာဟောင်ကောင်ကိုလုံးဝကွဲပြားခြားနားတဲ့တရားဥပဒေစနစ်ရှိတဲ့အတွက်တရုတ်ကိုလွှဲပြောင်းမယ်ကိစ္စပေါ်အထူးသဖြင့်ဟောင်ကောင်မှာကန့်ကွက်နေကြတာပါ။ဥပဒေမူကြမ်းပြင်ဆင်ဖြည့်ဆွတ်ချက်တွေကိုကန့်ကွက်နေသူတွေကတော့ဟောင်ကောင်ရဲ့တရားစီရင်ဆိုင်ရာတရားလွတ်လပ်မှုကိုအပြောင်းအလဲလုပ်ထားတဲ့အချက်တွေကတိတိတတ်တာထိခိုက်လာလိမ့်မယ်လို့ပြောကြပါတယ်။ဒီတရားစီရင်ဆိုင်ရာတရားလွတ်လပ်မှုကိုဟောင်ကောင်ကျွန်းနဲ့တရုတ်ပြည်မှာကြားအဓိကကွာခြားချက်တစ်ခုအဖြစ်ထောက်လျှောက်သတ်မှတ်ထားကြတာပါ။
ထိုင်းပါလီမန်ကဝန်ကြီးချုပ်ဖြစ်မဲပေးရွေးချယ်ထားတဲ့အာနာသိန်းခေါင်းဆောင်ဘူချိုကြီးပရယုချန်ကိုချာဒီနေ့ပြည်မင်းမြတ်ရဲ့ထောက်ခံဒီပိဆက်ရယူပြီးတော့ဝန်ကြီးချုပ်ဖြစ်ဒုတိယအကြိမ်တာဝန်ထမ်းဆောင်ဖို့တရားဝင်ကြေညာလိုက်ပါတယ်။အစိုးရရုံးမှကျင်းပတဲ့အခမ်းအနားမှာတော့ပရယုချန်ကိုချာကထိုင်းပြည်ရင်ဝစီယာလောင်ကောင်းပုံရှိမှဒူးထောက်ပြီးတော့သုံးချိန်ဥညွတ်ပါတယ်။ထိုင်းနိုင်ငံနဲ့ထိုင်းပြည်သူတွေအကျိုးအတွက်ဂုဏ်သိက္ခာဆောင်ထင်ပြီးတော့ရိုးသားစွာတာဝန်ထမ်းဆောင်မှာဖြစ်တဲ့ကြောင့်လည်းသစ္စာဆိုခဲ့ပါတယ်။2014ခုနှစ်မှာပြည်သူကရွေးချယ်တင်မြှောက်ထားတဲ့အစိုးရကိုဖြုတ်ချအာဏာသိမ်းခဲ့တဲ့စစ်စိုးရရဲ့အုပ်ချုပ်မှုအခုအစိုးရဝန်ကြီးအဖွဲ့ဖွဲ့စည်းပြီးတော့စတင်တာဝန်ယူချိန်မှာဆုံးသတ်မှာလည်းဖြစ်ပါလိမ့်။ရွေးကောက်ပွဲမှာစစ်တပ်ကကြောထောက်နောက်ခံပေးထားတဲ့ပါတီကအများစုအနိုင်မရခဲ့ပေမဲ့လည်းထိုင်းအထက်လွှတ်တော်အများစုကစစ်တပ်ကရွေးချယ်ခံထားတဲ့သူတွေဖြစ်တာကြောင့်သူတို့ထောက်ခံမှုနဲ့ private channel ချကိုဝန်ကြီးချုပ်ဖြစ်ထိုင်းပါလီမန်မှာဂျွန်လာဆန်တို့ကရွေးချယ်ခံခဲ့ရလည်းဖြစ်ပါလိမ့်
။ Hungary နိုင်ငံဘူဒါပက်စ်မြို့တော်ကဒန်ညွတ်မြစ်ထဲမှာပြီးခဲ့တဲ့လကတိမ်မှောက်သွားတဲ့ရှုခင်းလှကြည့်တင်ပေါ်အပျက်စီးတဲ့ကနေနောက်ထပ်အလောင်းတွေကိုကစဲလူသားတွေဒီကနေ့ထပ်ရှာတွေ့ပါတယ်။အဲ့ဒီဖြစ်ရမှာတောင်ကိုရီးယားကမ္ဘာလက်ခီးတဲ့26ရောက်နဲ့ဟန်ဂရီနိုင်ငံသားတင်ပေါ်အမှုရန်နှစ်ဦးသေဆုံးသွားပါတယ်။တင်ပေါ်ကိုယ်ရယ်ပျက်စီးမသွားအောင်တင်ပေါ်ကိုရေထဲကနေဖြည်းဖြည်းချင်းဆက်ပြီးကမ်းပေါ်ဆွဲတင်နေကြပြီးတော့အဲ့ဒီမတိုင်ခင်မှာရေငုံသမားတွေကတင်ပေါ်မာလီမှုရဲ့အလောင်းကိုစပီးရှာခဲ့ကြပါတယ်။တင်ပေါ်1ထဲမှာနောက်ထပ်အလောင်းတွေရှိနေနိုင်သေးတယ်လို့လည်းယူဆထားကြပါတယ်။မေလ29ရက်နေ့ကပိုကြီးတဲ့အပျော်စီးတင်ပေါ်နဲ့တိုက်မိပြီးတဲ့နောက်ရှုခင်းကြည့်တင်ပေါ်နှိမ့်မြုပ်သွားတဲ့ဘူဒါပက်စ်မြို့မားကတ်တံတားမှာရေပေါ်ကရင်းကြီးနဲ့တင်မောကိုဆွဲတင်နေတာပါမိုးအပြင်းထန်ရွာနေတဲ့ညဘက်မှာတင်မောနှစ်ဆင်းတိုက်မိပြီးတဲ့နောက်လူ9ဦးကိုကယ်တင်နိုင်ခဲ့ပြီး6ယောက်ထက်မနည်းပျောက်ဆုံးနေဆဲရှိပါတယ်တိုက်မိတဲ့တင်မောနှစ်ဆင်းတဲ့ကအပျော်စီးတင်မောရဲ့မာလီမှုဖြစ်သူယူကရိန်းနိုင်ငံသားကိုတော့ဘူဒါပက်စ်မြို့တော်မှာဆက်ပြီးဖမ်းဆီးထားဆဲဖြစ်ပါတယ်
လိန်ပြောင်းတာကိုဖြစ်ချင်တဲ့လိန်ပုံစံရွေးချယ်တာဟာတမန်ရိုးကြမိသားစုပုံစံကိုချင်းချောက်တဲ့ဆိုပြီးတော့ Vatican ခရစ်ယာန်ဘုရားကျောင်းကပေးချလိုက်ပါတယ်။ လွတ်လပ်တဲ့စိတ်ခံစားချက်တွေလူချင်းစိတ်တွေကြောင့်သာစိတ်ဝေဝါမှုဖြစ်ပြီးတော့ကုသနာအရကြားမနိုင်ရွေးချယ်မှုဖြစ်ရတယ်လို့ Vatican နန်းတော်ကက်သလစ်ပညာရေးဌာနကတင်းနာနေမှာထုတ်ပြန်တဲ့သတင်းညွှန်းတဲ့အသံမှာဖော်ပြထားပါတယ်လိင်ညူလိင်ကွေးချစ်သူ LGBT တို့ကိုအတိအမှတ်ပြုတဲ့လအဖြစ်သတ်မှတ်ထားတဲ့ Pride Month ဖြစ်တဲ့ဇွန်လမှာအခုလိုစာတမ်းထုတ်ပြန်လိုက်တာကလိင်လူဆုံးမဲ့သူတွေနဲ့လိင်ပြောင်းထားသူတွေပေါ်မှာတိုက်ခိုက်မှုဖြစ်ပြီးတော့ LGBT အတိုင်းဝိုင်းအပေါ်အာဃာတနဲ့တမင်ခွဲခြားဆက်ဆံရာရောက်တဲ့ဆိုပြီးတော့ LGBT အတိုင်းဝိုင်းကိုထောက်ခံတဲ့ Catholic ဘာသာဝင်တွေကချက်ချင်းဆိုသလိုပြစ်တင်ရှုံချပြောဆိုလိုက်ပါတယ်လူတရားရဲ့ကြားမှစတဲ့လင်ရွေးချယ်မှုဒါမှမဟုတ်ဘုသူကိုချစ်ချင်တယ်ဆိုတဲ့ရွေးချယ်မှုကြောင့်ပညာသင်ကြားနိုင်ခွင့်ကိုမထိခိုက်စေသင့်ဘူးလို့လင်တူဆောင်မဲ့သူအဖွဲ့ကFabrizio Marazzo ကပြောပါတယ်လိင်ရွေးချယ်နိုင်မှုဟာတဘာဝဝိသေသဖြစ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ပေးတာဖြစ်ပြီးတော့ဒါကိုလေးစားကြရမှာဖြစ်တယ်လို့လည်းသူကပြောပါတယ် Vatican ကသတ်မှတ်ထားတဲ့အကြောင်းဆိုတဲ့လိင်သတ်မှတ်ချက်တွေဟာမှားနေပြီးတော့ရှိရွှေဖြစ်နေသလိုမွေးရပါလိင်နဲ့ထပ်တူမဖြစ်တဲ့လိင်ရွေးချယ်နိုင်တယ်ဆိုတဲ့လူတယောက်ရဲ့ရွေးချယ်နိုင်မှုကိုခေတ်သစ်သိပ္ပံနည်းကြသတ်မှတ်ထားတာကိုလည်း Vatican ကလက်လူရှုထားတယ်လို့လိင်တူလိင်ခွဲဆိုမဲ့သူအရေးထောက်ခံတဲ့ New Ways ဖျားအကြောင်းကFrancis De Bernardo ကပြောလိုက်ပါတယ်ရှင
်။မက္ကဆီကိုပင်လယ်ကွေ့တွေက Dead Zone လို့တည်ထားကြတဲ့အောက်ဆီဂျင်လျော့နည်းလာတဲ့ရေပြင်အခြေဝန်ဟာဒီရသည်မှာစံချိန်တင်လွတ်နည်းအရွယ်စားရောက်လာလိမ့်မယ်လို့အမေရိကန်သိပ္ပံပညာရှင်တွေကပြောပါတယ်။ဒီနှစ်နွေရာသီကာလမှာ Dead Zone ရေပြင်အခြေဝန်ဟာစတူရန်ကီလိုမီတာ 2,000 ကျော်အထိဖြစ်လာမှာမို့ဆလိုဗေးနီးယားနိုင်ငံအခြေဝန်လောက်ဖြစ်လာလိမ့်မယ်လို့အမေရိကန်သမုဒ္ဒရာနဲ့လေထုဆိုင်ရာအဖွဲ့ NOAA ကသိပ္ပံပညာရှင်တွေတနင်္လာနေ့မှာခန့်မှန်းပြောဆိုတာပါ။အဲ့ဒီအကျယ်ဝန်းအတိုင်းတကယ်တမ်းရှိလာမယ်ဆိုရင်တော့မှတ်တမ်းတင်ထားသမျှထဲမှာဒုတိယအကြီးဆုံး Dead Zone ပမာဏဖြစ်သွားမှာပါ။2019ခုနှစ်ကစတူရန်ကီလိုမီတာ 22,900 အထိရောက်ခဲ့ပြီးအဲ့ဒါဟာတူရကီနိုင်ငံအရွယ်စားနီးပါးဖြစ်ပါတယ်။ရေတံခါးတွေအတွက်အောက်ဆီဂျင်အလုံးလောက်မရှိဘူးဆိုရင် Dead Zone ဖြစ်လာတာပါ။အဲ့ဒီအခြေအနေဟာရေထဲကတက်ရှိအားလုံးရဲ့ရှင်သန်မှုကိုချင်းချောင်းနေပြီးမက္ကဆီကိုပင်လယ်ကွေ့ကနေဖမ်းယူရရှိတဲ့ငါးပစွန်နဲ့ကနန်းအရေအတွက်ရော့ကျသွားစေနိုင်ပါတယ်။ဒီပင်လယ်ခွေ့မှာပြန်မြဓာတ်ဇုံအရွယ်စားကစတူရန်ကီလိုမီတာ 1,000 ခွဲလောက်ပဲရှိပါတယ်။အဲ့ဒီအရွယ်စားကိုစတူရန်ကီလိုမီတာ 9,000 အောက်ရော့ကျသွားအောင်လုပ်ဖို့အမေရိကန်ဖက်ဒရယ်နဲ့ပြည်နယ်တာဝန်ရှိသူတွေကတိပြုထားကြဘူးပါတယ
်။အင်္ဂါနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မအီတန်စင်တို့ကပြောပြသွားတာပါရှင်။သောတာရှင်များရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကနေညနေ 9:00 ခွဲထိ Asia Set 7ကနေထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3တို့ကနေပြောင်းလဲထုတ်လွှင့်ပေးနေပါပြီ။စလုံးပေါင်းတွေကတော့ Intel Set 17နဲ့ Mia Set 3တို့ဖြစ်ပါလေရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။တမရော်ကဝိုင်းထားတဲ့ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကစစ်ရှောင်ဒုက္ခသည်တွေခိုးလုံရနေရပေါတော့ပြင်ဖုံကြီးကျောင်းမှာအာဏာပိုင်တွေကဒီကနေ့ဝင်ရောက်စစ်ဆေးခဲ့ပြီးတဲ့နောက်အခြေအနေတွေပုံမှန်ပြန်ဖြစ်နေပြီလို့ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်။ရခိုင်တမရော် AA နဲ့ဆက်နွယ်သူတွေရှိနိုင်တဲ့ဆိုတဲ့တန်ရရနဲ့ဝင်ရောက်ရှာဖွေဖို့ပြီးခဲ့တဲ့ရက်တွေမှာစစ်တပ်ကဝိုင်းထားတဲ့အတွက်လုံခြုံရေးစိုးရိမ်တာကြောင့်စစ်ရှောင်တထောင်ကျော်လောက်ကတော့စခန်းကနေထွက်ခွာသွားတယ်လို့လည်းစခန်းတာဝန်ခံတွေကပြောပါတယ်။အပြည့်စုံကတော့ဆက်သွဲစုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွအိမ်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။ပုံနှကျုံမြို့နယ်ပေါက်တော့ပြင်ကြေးရွာကဘုံကြီးကျောင်းမှာခေါ်လုံနေကြတဲ့စစ်ရှောင်ဒုက္ခသည်တွေထဲမှာရခိုင်လက်နက်ကန်ဖွဲ့အေအေနဲ့ဆက်နွယ်သူရှိမရှိလုံခြုံရေးတပ်ဖွဲ့ဝင်တချို့ပါဝင်အာဏာပိုင်တွေကဝင်ရောက်စစ်ဆေးခဲ့ကြောင်းစစ်ရှောင်စခန်းကိုရောက်ရှိနေတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လက်က VOA ကိုပြောပါရစေ။
ဒီလိုမျိုးအခြေအနေကြီးကြီးပေါ်ပါပြီ။ရေးရရရှိနေဥပါတယ်၊လာဝကရရှိနေဥပါတယ်၊နောက်တက်မလော်ကအရာရှိဥဟုရှောက်လို့ပုံဝင်ပါတယ်။ဆက်တော့ကိုဗစ်ဒီကလည်းအနည်းငယ်မှရှိနေဆိုတော့ဝင်ရောက်စစ်စစ်တယ်။ဘာမှရောဂါမတွေ့ပါဘူး။သူတို့ကဒီမှာရှိတယ်၊ဆေးကုပဲတောင်းဝင်ထင်မှာဒုက္ခစရင်းရောပြောနေတယ်။အဲ့လိုမျိုးတည်ရတဲ့သဘောရှိတယ်။အဲ့ဒါကြောင့်သူတို့မှလည်းအပေါ်ကအမညာလို့ရတာ။
စစ်ဘေးဒုက္ခသည်စခန်းကိုတပ်မတော်ကစစ်ဆေးပြီးဝိုင်းရံသားရကိုဖယ်ရှားပြီးနောက်ပိုင်းမှာစခန်းချင်းတွေပုံမှန်ပြန်ဖြစ်သွားပြီလို့စခန်းတာဝန်ခံဆရာတော်တဘာဝနတိအရှင်ပညာစောရကအခုလိုမိတ်ကြားပါဗျာ။လက
်ချိကတော့အေးဆေးသွားပြီလို့ပြောလို့ရတယ်တောင်းရှိမှာကတော့ဘယ်လိုမှရှိတော့ဘူး။အဲ့ဒါဒီတောင်းနဲ့၅ပါလုံး၆ပါလုံးလောက်ပေါ်မှာရှိတဲ့ရေဒီပေါ်မှာတော့သူရှိနေတယ်။ညောင်းလေးစာရင်းကျောင်းတွေမှာတော့သူရှိနေတယ်အား900လောက်နဲ့။အကြောင်းကိုဝိုင်းရပိတ်ဆို့ထားတာကတော့လုံးမင်းပေါ်ပါပြီ။ဒီမှာဆက်ချောင်းပြည်သူလေးစိတ်ချမ်းသာသာနဲ့ရွာသေးကိုဝင်ထွက်သွားလာတာလေးပြန်လုပ်နေပါပြီ
။တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စွန်မင်းထွန်းကတော့တမတော်ကနေလူအားချက်အရစစ်ဆေးမှုတွေလှုပ်ဆောင်တာဖြစ်တယ်လို့ VOA ကပြောဆိုခဲ့ပါတယ်။ Pong Dobby and Pongi Jong, Sipito got as a kangu, Tamanine Laukan, Tapoerigani, Munigrega, Anna Wantara Jow, Tangadori, Sipi Shang Bidu to Nine, so in Sidi, Sidney Kajanawa, Munigrega Tagani, Pongi Jong Wingu, Wantara Jow, so in Sina Sishang, the Songjo, Sakangani, Tama, Twepi, Tainshang, Dwaka, Elu, Sakanta Wangan Siaro, Tabawana Dishin, Pinya Soraga, Kulu, Majavare.
ก็ไปจะชิวกว่าเราจ้องเนี่ยปีนี้จะแบบเอวปีจ่าเลยเราไม่ดีอย่างนี้นะเปลี่ยนเราไม่ดีอย่างนี้นะลูกจีนก็คือเปลี่ยนนะแต่ท้องจนเราสิ่งเดียวดูเปลี่ยนน้อยลูกก็โดนแม่ก็ดิบมุ่งสีเนี่ยเนี่ยขนมจีนเนี่ยปองปองดอมเนี่ยตามรู้กันเลยปอกตัวเปลี่ยนพงจีจังสกันด้วยเสื้อผู้จูซ่าเขยามาสกันตาวงกันเสียรู้กันเลยยูนิฟอร์มเนี่ยเสื้อผู้ไม่เปลี่ยนอายาวเนี่ยตาเสื้อผู้ผิวเขยาเจ้าสิ่งที่เป็นก็ไม่เสื้อผู้จ
ဒီကနေ့ပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခန့်နဲ့ပေါင်တော့ပြင်ဆက်ဆောင်စကမ်းမှာစန္ဒရိတ်ခန်နေဝလာပြီလို့ဆရာတော်ကမိတ်ပါတယ်။ ชาวฟาร์มไทยนี่ก็เราเล็กที่ใช้ยายขานเนี่ยมีเงาชาวตัวบาร์ดอารมณ์ก็เลี้ยงสารเราต้องชี้เลยอะทำไมดีเลี้ยงเราไปเราไม่ได้มาดูดีเลยอะวะดูดีเลยจะต่อต่อท้องเจ้าเราเปลี่ยนมีเราไปคือต่อท้องชาวอย่าวุ่นจะเราต้องชี้ไปดีปีกระสุนละงานยังนี่ก็ปนุจมิวเนี่ยเท่ามาไต้หวันที่พี่บอกแค่บีจะหัดตังกันกาปูชีเปลี่ยนเจ็ดสัตว์เลยขนมจีสัตว์อยู่กูอยู่ก็สิบปีตัวก็จะต้องท้องเจ้าฮะปอกตัวเปลี่ยนสิบปีชาวสกันเนี่ยปนุจมิวเ ကျွန်တော်တို့ရဲ့ဒုက္ခတွေကိုကြောင်ရွံ့ပြီးစစ်ဘေးဒုက္ခတွေစခန်းကိုရောက်လာတယ်လို့ဘုံလူကျုံမျိုးနဲ့ပိုးရှိပြင်းမဟာမိတ်ကူညီရေးဖွဲ့တာဝန်ရှိသူတွေကဆိုပါတယ်။ဒီခိုင်ပြင်းတဲ့အတွင်းမြန်မာစစ်တပ်နဲ့အီလက်နက်ကန်ဖွဲ့တို့စစ်ရေးပဋိပက္ခကြောင့်စစ်ရှောင်းဥယျာဉ်၄တောင်းတထောင်ကျော်တိုးပွားနေတယ်လို့ဒုက္ခတွေရေးဖြည့်ရှင်းဖို့ကလည်းခက်ခဲတဲ့အခြေအနေမှာရှိန
ြန့်ကွက်လိုက်တဲ့သတင်းတင်ပြပါမယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့အစည်းအဝေးပွဲကိုမြန်မာတာဝန်ရှိသူတွေကကန့်ကွက်မှုကြောင့်ဖျက်လိုက်ရတဲ့အတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်ရိုက်ခတ်လာမှာကိုတိုင်းရင်းသားတွေဘက်ကစိုးရိမ်နေပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲတက်မတော်နဲ့တွေ့ဆုံပြီးငြိမ်းချမ်းရေးအတွက်ဆွေးနွေးနိုင်ဖို့ဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းလဲမြန်မာအစိုးရနဲ့ NCA အပြည့်ရလက်မှတ်ထိုးထားတဲ့ကရင်အမျိုးသားအစည်းအရုံး KNU ကပြောပါရယ်အပြည့်စုံကိုတော့ကိုမိုးစောကတင်ပြထားပါရယ
်ဟုတ်ကဲ့ဒီလရှိရနဲ့9ရက်နေ့တွေမှာကျင်းပမယ်တိုင်းရင်းသားလက်နက်ကိုင် EAO အဖွဲ့တွေရဲ့အစည်းအဝေးကိုထိုင်းနိုင်ငံဆိုင်ရာမြန်မာစစ်တပ်မှုကတားမြစ်ပေးဖို့တောင်းဆိုခဲ့တာကြောင့်ထိုင်းအာဏာပိုင်တွေကပိတ်ပင်ခဲ့တာပါဒီစီဝေးမှာ NCA အပြည့်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ EAO အဖွဲ့တွေတာမကလက်မှတ်မထိုးတဲ့အဖွဲ့တွေပါပါဝင်တက်ရောက်မှာဖြစ်တာကြောင့်မြန်မာပြည်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်နိုင်တဲ့အတွက်ဖြစ်ကြောင်းမြန်မာစစ်တပ်မှုကပေးပို့တဲ့စာမှာဖော်ပြထားတာဖြစ်ပါတယ်ကရင်မျိုးသားစည်းရုံး KNU ရဲ့အထွေထွေအတွင်းရင်းမှုဘရိုစောထာတို့မူကဒီလိုတားမြစ်တာကြောင့်ငင်းချဲလုပ်ငန်းစဉ်ကိုပုံမခက်ခဲစေမှာဖြစ်ကြောင်းပြောဆိုပါတယ်
။အတိုင်းသားတွေအကုန်လုံးကအစီအစဉ်ကိုတောင်းဆိုနေကြရဲဆိုပြီးလည်းဒီဘက်မှာလူချင်းတဲ့အတိုင်းသားပမာဏကလည်းပြည့်စည်ရရက်တည်ပြီးတော့အတိုင်းကြောင်းတွေပါမူတည်ပြီးတော့ကျွန်တော်ကြားမှာသိသားတယ်လို့မြင်ရှိပြလို့အပ်ပါပါနော်။ဒါကြောင့်ဒီလိုမျိုး MC လက်မှတ်ရေးထိုးရတဲ့အခွင့်ဒီအစီအစဉ်မှာလက်မှတ်ရေးမထိုးရသေးတဲ့ပါလေတဲ့ကြောင့်ရက်ဆိုင်ရမယ်ဆိုတဲ့ပုံစံမျိုးဖြစ်လာတဲ့အခါကျတော့လက်မှတ်ထိုးတဲ့အခွင့်နဲ့မထိုးတဲ့အခွင့်ကြားမှာပြည်နိုင်ငံရဲ့လူသားမရှိဘူးဆိုရင်တော့ကျွန်တော်တို့ EU ဆိုတဲ့စစ်ဘေးကစိုက်တင်မှာကျွန်တော်ကြားမှာပေါ့ common ground common goal တွေရှာနိုင်တဲ့လူသားမရှိဘူးဆိုရင်တော့လည်းလည်းကပို့ပြီးတော့ကိုယ်ဖြစ်ခဲလာနိုင်တယ်ယူစီတန်းဆိုင်ရတဲ့အခြေအနေရတယ်ပို့တော့ကျွန်တော်တို့အကြောင်းကြားဝေးမှာဖြစ်ပါတယ်
တိုင်းသားလက်နက်ကိုင်အဖွဲ့တွေမှာ NCA လက်မှတ်ရေးထိုးတဲ့အဖွဲ့မထိုးတဲ့အဖွဲ့ NCA ကိုစိတ်ဝင်စားတဲ့အဖွဲ့တွေကွဲပြားနေပြီးငင်းချိုင်းလုပ်ငန်းစဉ်အပေါ်မှာဘုံရက်တီချက်ရှိဖို့လိုအပ်နေတယ်လို့ငင်းချိုင်းလုပ်ငန်းစဉ်ရဲ့အားလုံးပါဝင်ရေးမူကိုလည်းမသွေးဖဲတင်ကြောင်းပြောပါတယ်လောလောဆယ်မှာတော့ KNU ကတမ်ရော်နဲ့တွဲဆောင်ဖို့ဆောင်ရွက်နေကြောင်းဘရိုစောထာတို့မူကဆက်ပြောပါတယ်
ဒီအရင်ကြီးရဲ့ကြည့် informal ရဲ့ကြည့်ကြတော့ပြေဆုံးတဲ့အပိုင်းကိုကျွန်တော်ကြိုးစားရရှာကြတော့မှာဖြစ်ပါတယ်။အရေးကြီးတာကမဖြစ်ပြေဆုံးနိုင်တဲ့အခြေခံကနေပြီးတော့ကျွန်တော်တို့ NGO ခြေခံပြီးကျွန်တော်တို့ပြည်ပိုင်းဖြည့်ရှင်းကြပြီးတော့အဲ့ဒီအခြေခံပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ပြည်ရင်းနဲ့ပြည်ထောင်စုကိုတည်ဆောက်ဖန်တီးကြမှာဖြစ်ပါတယ်။
တမ်ရော်နဲ့တွဲဆုံရင်ကြောက်ကြီးမြို့နယ်ထဲမှာကမ်းလှမ်းဖောက်နေတဲ့ကိစ္စနဲ့ NCA သဘောတူညီချက်အရတမူးတွေတွဲဆုံဆွေးနွေးရေးကိစ္စကိုထည့်သွင်းဆွေးနွေးဖို့ရှိကြောင်းပြောပါတယ်။ပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အနေနဲ့လက်ရှိရန်နာနေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေပြန်လည်စတင်နိုင်ဖို့အတွက် အလို့တဘောဆွေးနွေးပွဲတွေကနေတဆင့်ဆောင်ရွက်ဖို့ပြင်ဆင်နေကြောင်း UPDJC အတွေ့အမှုအဖွဲ့ဝင်ဖြစ်တဲ့ပိုမျိုးသားလွတ်မြောက်ရေးအဖွဲ့ဒုဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါတယ်
ကျွန်တော်တို့ကတော့အခုလာမဲ့ဒီ2024ရဲ့နေ့တွေမှာတော့ UPDJC ရဲ့အတွေ့အမှုအဖွဲ့တွေရဲ့အလို့တဘောဆွေးနွေးပွဲရှိပါတယ်အခုကတစ်ဖက်မှာတော့ဒီအလို့တဘောဆွေးနွေးပွဲတွေလည်းကျွန်တော်ကြံပြီးတော့ကျင်းပပြီးတော့မာဒီကနေလုပ်ငန်းတွေဘယ်လိုဆက်လုပ်နိုင်မလဲဆိုတော့ဒီကိုကြည့်နိုင်ကြဖို့အလို့တဘောကြည့်နိုင်ကြဖို့ဖြစ်ပါတယ်ကျဆင်းမှုတွေကြော်နိုင်ဖို့အဓိကတော့ယုံကြည်မှုပါပဲဒီငယ်ငယ်လုပ်ငန်းတွေအကောင့်တွေပေါ်တဲ့အခါမှာကြာလာတဲ့အခါမှာဒီလာပြီးတော့မှကျွန်တော်ဖက်ဖက်ဆက်လက်ယုံကြည်မှုတွေကြော်နေနေတာရှိရှိတဲ့အခါကျတော့ဒီယုံကြည်မှုတွေပြန်ပြီးတော့တည်တည်ဆောက်ဖို့လိုတယ်ပြီးရင်လက်တွေ့လုပ်နိုင်တဲ့အလုပ်တွေနဲ့လည်းကျွန်တော်တို့ဒါကိုအင်းအဖြစ်ဆက်ပြီးအကောင့်နဲ့ပေါ်သွားပေါ့
ပြီးခဲ့တဲ့လကကျင်းပတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးအစည်းအဝေးမှာငင်းချင်းလုပ်ငန်းစဉ်မှာတစ်ဆုတ်နေတာတွေကိုကြော်လွှားဖို့အလို့အဖွဲ့တစ်ဖွဲ့နဲ့ NCA လက်မှတ်မရေးထိုးတဲ့အဖွဲ့တွေပါဝင်လာစေဖို့အတွက်ငင်းချင်းလုပ်ငန်းစဉ်အတိုင်းပင်ခံအစည်းအဝေး PPCM ဖွဲ့စည်းဆိုင်ရာလေးလာရေးအလို့အဖွဲ့တွေကိုဖွဲ့စည်းခဲ့ပါတယ်ဒီလ5ရက်ကနေ9ရက်နေ့မှာတစ်ဆုတ်မှုကြော်လွားရေးဆိုင်ရာအလို့အဖွဲ့အစည်းအဝေးကိုချင်းပိုင်မြို့မှာကျင်းပနိုင်ခဲ့ပေမဲ့9ရက်နေ့ရှေ့ရက်မှာကျင်းပမဲ့ PPCM လေးလာရေးဆိုင်ရာအစည်းအဝေးကတော့တားမြစ်ခံခဲ့ရတာဖြစ်ပါတယ် NCA လက်မှတ်ထိုးအဖွဲ့တွေကြားမှာ PPCM တိုးချဲ့ဖွဲ့စည်းရေးအပေါ်သဘောထားမတူညီတာတွေလည်းရှိနေတာဖြစ်ပါတယ်
တော်တော်ရှင်များရှင်ကချင်စစ်တကြောပြန်ဖြစ်တာရှင်းနေပြတဲ့အချိန်ရခိုင်မလဲတိုက်ပွဲကပြင်းထန်နေသလိုချင်းနဲ့ရှမ်းမြောက်မှာလည်းစစ်ရေးပြည်ပခါတွေကတင်းမာနေသေးပါအခုလိုမျိုးတိုင်းရင်းသားဒေသတွေကတိုက်ပွဲတွေကြောင့်ဒေသခံတိုင်းရင်းသားတွေနဲ့အပြစ်မဲ့ပြည်သူတွေထိခိုက်သေးဆုံးကြရသလိုစစ်ဘေးကနေလွတ်ရာအသက်လူထွက်ပြေးနေရလို့ပညာရေးကျန်းမာရေးလူနေမှုဘဝတွေထိခိုက်ဆုံးရှုံးနေတာခေတ်အမှုတွေအပေါ်သက်ဆိုင်သူတွေအနေနဲ့ဘလို့များဖြေရှင်းတင်ပါတယ်ပြည်တွင်းစစ်မီးငြိမ်းနိုင်ရေးသောတာရှင်ရဲ့သဘောထားမြင်တွေကိုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်နဲ့မိမိတို့ရဲ့သဘောထားအမြင်တွေကို burmese@voanews.com နဲ့ voa ရဲ့ဖုန်းနံပါတ် 1239-232-555 လေးကိုဆက်သွယ်ပေးပို့နိုင်ပါတယ်။အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်ရှင်။
VOA American အတန်းရဲ့တရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ည9နာရီတရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။မက္ကဆီကိုနိုင်ငံကနေတဆင့် American ပြည်တော်စုထဲတရားမဝင်ဝင်ရောက်လာနေတဲ့လက်တင်အမေရိကနိုင်ငံတွေကရွှေ့ပြောင်းဝင်ရောက်သူတွေကိုမက္ကဆီကိုအစိုးရကဟန်တာပေးဖို့နဲ့ထိအတွက်မက္ကဆီကိုပို့ကုန်တွေအပေါ်အမေရိကန်ကတွင်းကုန်ခွန်ပယ်ဖြတ်ပေးဖို့ဒေါ်နယ်ထရမ့်အစိုးရကသဘောတူညီမှုရယူခဲ့တာနဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြိုကကာကွယ်ပြောဆိုနေပါတယ်။ပြည်ခဲ့တဲ့တောက်ချာနေ့ကရယူခဲ့တဲ့ဒီသဘောတူညီချက်ကတူတူခြားခြားအပြောင်းလဲဘာမှမရှိသလိုတွင်းကုန်ခွန်ချမှတ်မယ်ဆိုပြီးသမ္မတကချိန်ချောက်ပြောနေတာတွေမတိုင်ခင်ကကကြိုတင်ညှိနှိုင်းဆွေးနွေးခဲ့ပြီးသားကိစ္စဖြစ်တဲ့ဆိုပြီးဝေဖန်သူတွေကပြောနေကြတာကြောင့်မှာ VOA ရဲ့တန်တမန်ရရသတင်းထောက် Cine Saints နိုင်ငံခြားရေးဌာနကနေပေးပို့ထားတဲ့သတင်းလွှာကိုမှတ်ခင်ဖြူတွေကတင်ပြထားပါတယ်ရှင
်။လက်တင်အမေရိကနိုင်ငံတွေကနေအမေရိကန်တောင်ပိုင်းနယ်စပ်ကိုဖျက်ချော်ပြီးတရားမဝင်ဝင်ရောက်လာသူတွေရဲ့ပြည်ထနာကိုနီလန်းသစ်နဲ့ကင်တွဲဖြစ်ရှင်နေပြီးဒါဟာတန်တမန်ရင်းနှီးနဲ့အကောင်းဆုံးကင်တွဲမှုဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo ကပြောပါတယ်။
Those crossing the US southern border to seek asylum will be rapidly returned to Mexico.
American ပြည်တော်စုမှာခေလုံခွင့်ရယူဖို့အတွက်တောင်ပိုင်းနယ်စပ်ဖြတ်ဝင်လာသူတွေအနေနဲ့မက္ကဆီကိုနိုင်ငံကိုချက်ချင်းပြေးရမယ်။ခေလုံခွင့်လျှောက်ထားမှုတွေစီစစ်တာစောင့်ရမယ်။အရင်ကလည်းဒါမျိုးတွေတွေ့ခဲ့ရဘူးသလိုနေ့စဉ်လူ200လောက်စီစစ်တာရှိခဲ့ပူပါတယ်။အခုဒါကိုပိုပြီးအပြည့်အဝထိန်းချုပ်နိုင်ပါတော့မယ်။မက္ကဆီကိုနိုင်ငံကနေတဆင့် American ပြည်တော်စုနဲ့ဝင်ရောက်ဖို့ကြိုးစားသူတွေကိုတိတိတသာထိန်းချုပ်နိုင်မယ့်နည်းလမ်းဖြစ်ပါတယ်။
အရင်ကရှိခဲ့မှုတွေဆိဆက်ညှိနှိုင်းမှုတွေနဲ့ဘယ်လိုများကွာခြားပါသလဲဆိုတဲ့အမေကတော့ဝန်ကြီးပွန်ပေယိုကသဘောတူညီချက်ရဲ့ခိုင်မာအကားမှုမတူသလိုမက္ကဆီကိုဘက်ကစိတ်ပိုင်းပြန်လိုက်ပါဆောင်ရွက်ရမယ်အနေအထားတွေလည်းမတူဘူးလို့ပြောပါရယ်။သမ္မတကတွင်းကုန်ခွန်ချမှတ်ဖို့ချင်းချောက်ပြောဆိုတာတွေမလုပ်ခဲ့ရင်ဒီသဘောတူညီချက်ဖြစ်မလာနိုင်ဘူးလို့ပြောပါရယ်။ဒါနဲ့ပတ်သက်လို့နိုင်ငံခြားရေးဌာနပြောခွင့်ရ Morgan Ortigas ကလည်းအခုလိုပြောပါရယ်။
But we expect to see dramatic number reductions in the coming weeks and months and I would say that
လာမယ့်သတင်းပတ်တွေလရဲ့အတွင်းမှာရွှေ့ပြောင်းဝင်ရောက်သူအရေအတွက်တိတိတတ်တာကြဆင်းသွားဖို့ကျမတို့မျှော်လင့်ထားပါတယ်။ဒီလိုဖြစ်လာဖို့အတွက်မက္ကဆီကိုအစိုးရအနေနဲ့လည်းတကယ်ကိုအခိုင်အမာအကောင့်ထဲပေါ်ဆောင်ရွက်နေတယ်ဆိုတာကိုပြောလိုပါတယ်။
ပြည်ခဲ့တဲ့တောက်ကြနေသဘောတူညီချက်ပါအချက်တွေအပြင်တခြားသဘောတူညီချက်ဘာမှရယူခဲ့တာမရှိဘူးလို့မက္ကဆီကိုနိုင်ငံသားရေးဝန်ကြီးမာဆယ်လိုအဘရက်ကပြောဆိုခဲ့ပြီးတဲ့နောက်မှာပဲသမ္မတထရမ့်ကမက္ကဆီကိုနဲ့လျှို့ဝှက်သဘောတူညီမှုရထားတာတွေရှိသေးတယ်လို့ပြောဆိုခဲ့ပါတယ်။ဒီအပေါ်သတင်းတောက်တစ်ယောက်ကသမ္မတကိုအင်ဂျီရောမှာတနင်္လာနေ့နောက်ပိုင်းတော့ကမေးမြန်းခဲ့တာမှာတော့
Well, we have an agreement on something that they will announce very soon. It's all done.
တင်ချောင်းရင်ထုတ်ပြန်ကြေညာမဲ့သဘောတူညီချက်တခုရှိပါသေးတယ်။သဘောတူထားပြပါပြီ။အတည်ပြုချက်ရဖို့ပဲလိုပါတော့တယ်။ရလဲရမှာပါ။မရဘူးဆိုရင်လည်းကျွန်တော်တို့ဘက်ကသွင်းကုန်ကုန်တော့မဟုတ်လဲ။တခြားဆောင်ရွက်ချက်တခုကိုချမှတ်ဖို့စဉ်းစားသွားမှာပါ။ဒါမှမဟုတ်လုံနေတဲ့နီလန်တခုပါ။သွင်းကုန်ကုန်ကြောင့်လက်ရှိဆက်ဆံရေးအခြေအနေတွေကြောင့်ပဲအခုလိုသဘောတူညီချက်ရယူနိုင်ခဲ့တာလည်းဖြစ်ပါတယ်။မက္ကဆီကိုသမ္မတနဲ့လည်းကျွန်တော်မနေ့တုန်းကပဲစကားပြောခဲ့ပါတယ်။
တောက်ချာနေကအမေရိကန်နဲ့ပူးတဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့မက္ကဆီကိုအစိုးရအနေနဲ့ဂွာတီမာလာနိုင်ငံနဲ့ထိစပ်နေတဲ့တောင်ပိုင်းနယ်စပ်တစ်လျှောက်မှာပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့အင်အား6000ဖြန့်ကျက်ချထားမဲ့အကြောင်းနဲ့ဆောင်ရွက်ချက်တွေအောင်မြင်မှုရှိမရှိဆိုတာကိုလည်း45ရက်ပြည့်တဲ့အချိန်မှာနှစ်နိုင်ငံစလုံးကပြန်လည်တုံ့သက်သွားမဲ့အကြောင်းဖော်ပြထားပါတယ်။နှစ်နိုင်ငံသဘောတူညီချက်ရယူနိုင်ခဲ့တာကြောင့်အမေရိကန်ကတနင်္လာနေ့မှာစတင်ချမှတ်ဖို့ပြင်ဆင်ထားတဲ့မက္ကဆီကိုပို့ကုန်တွေအပေါ်သွင်းကုန်ကုန်စီးကျမှုကိုသမ္မတထရမ့်ကအချိန်အကန့်အသတ်မရှိဆိုင်းငံ့ပေးခဲ့တာဖြစ်ပါရဲ့ရှင်။
တရားမဝင်ရွှေပြောင်းဝင်ရောက်သူတွေကြောင့်မက္ကဆီကိုနိုင်ငံနဲ့အမေရိကန်ပြည်ထောင်စုကြားအခြေအတင်ဖြစ်ပွားနေတဲ့အကြောင်းအရာတွေကိုမခင်ဖြူတွေကတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာ Intel Set 17နဲ့ Mia Set 3တို့ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါတွေမကတိုက်ရိုက်ထုတ်လွှင့်ချိန်တဲ့သတင်းကြီး VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းဖန်ယူကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦ
း။မက္ကဆီကိုနဲ့အမေရိကန်ကြားမှာလူမှုကြီးကြပ်ရေးဆိုင်ရာနဲ့ပတ်သက်ပြီးဘယ်လိုလျှို့ဝှက်သဘောတူညီချက်မျိုးမှရှိမထားဘူးလို့မက္ကဆီကိုနိုင်ငံရဲ့ဝန်ကြီးကတနင်္လာနေ့မှာပြောပါတယ်။ဒါဟာသမ္မတဒေါ်နယ်ထရမ့်ကအပြည့်အဝလက်မှတ်ရေးထိုးမှတ်တမ်းတင်ထားတဲ့သဘောတူညီချက်တစ်ခုကိုမကြာခင်မှာထုတ်ပြန်မယ်လို့ Twitter မှာရေးခဲ့တာနဲ့လုံးဝကိုယ်လွှဲနေပါတယ်။လာမယ့်လတွေအတွင်းရွှေပြောင်းသူတွေဝင်ရောက်တဲ့အခြေအနေကိုနှစ်ဖက်လုံးကဆန်းစစ်လေးလာသွားမယ်ဆိုတဲ့သဘောတူညီချက်တစ်ခုရှိထားတယ်လို့ Mexico City မှာတနင်္လာနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင် Mexico နိုင်ငံသားရဲ့ဝန်ကြီး Marcelo Ebrard ကပြောသွားပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားကဝင်ရောက်စစ်ပတ်တော်ကိုစုစည်းစစ်ဆေးတာနဲ့ဆွနေပြီးလွှတ်တော်ကဆင့်ခေါ်တာတွေကိုလာရောက်ထွက်ဆိုဖို့ညှင်းဆုပ်ခဲ့တဲ့ရှေ့နေကျူဝီလျံဘားနဲ့အင်ဂျီရောအကြံပေးပုဂ္ဂိုလ်ဟောင်းဒွန်မက်ဂန်တို့ကိုတရားစွဲဆိုရေးကိစ္စအောက်လူတော်အမတ်တွေဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ရုရှားအရေးစုစည်းစစ်ဆေးတာတွေရပ်သွားအောင်တမန်တော်ဒေါ်နယ်ထရမ့်အနေနဲ့တရားရေးပိုင်းမှာဝင်ရောက်နှောက်ယှက်ခဲ့တာမျိုးရှိမရှိအထူးစုစည်းစစ်ဆေးမှုရောဘတ်မူလာရဲ့အစဉ်ကစားပါမှတ်တမ်းထောက်ထားတွေကိုလွှတ်တော်အမတ်တွေကသိကျင်နေကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာတရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်နေတယ်လို့တရုတ်နိုင်ငံကဆွဆွဲပြောဆိုလိုက်ပါတယ်။ရာဇဝမှုကျူးလွန်ထားတယ်လို့တန်မြတ်ရှိသူတွေကိုတရားစွဲဆိုရေးတရုတ်နိုင်ငံကိုလွှဲပြောင်းပေးမယ့်အငင်းပွားပွဲဥပဒေမူကြမ်းတရားပေါ်ဟောင်ကောင်မှာစန့်ကျင်ကန့်ကွက်တာတွေတိုးလာနေချိန်မှာပဲအခုလိုပြောလိုက်တာပါ။ကိုယ်ပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်ကျွန်းမှာဒီဥပဒေကြမ်းကိစ္စနဲ့ပတ်သက်ပြီးအမေရိကန်ကစိုးရိမ်နေကြောင်းပြောတဲ့ပေါ်တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရဂန်ရှောင်းကဒီကနေ့သတင်းစာရှင်းလင်းပွဲတွင်တုံ့ပြန်ပြောဆိုသွားတာပါ။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့ဥပဒေကြမ်းကိုလွှတ်တော်မှာဆွေးနွေးသွားမယ်လို့ဒီကနေ့ပြောထားပါတယ်။ထိုင်းလွှတ်တော်ကနေဝန်ကြီးချုပ်အဖြစ်မဲပေးရွေးချယ်ထားတဲ့အာနာသင်းစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးပရိသချန်တို့ကြားဒီကနေ့ထိုင်းပြည်ရင်ရဲ့ထောက်ခံအတည်ပြုချက်ရယူပြီးဝန်ကြီးချုပ်အဖြစ်ဒုတိယအကြိမ်တာဝန်ထမ်းဆောင်ဖို့တရားဝင်ကြေညာလိုက်ပါပြီ။အစိုးရရုံးမှကျင်းပတဲ့အခမ်းအနားတွင်ပရိသချန်တို့ကြားကထိုင်းပြည်ဝစီရလောင်ကွန်းပုံရှိမှဒုထောက်ပြီး၃ချိန်ဦးညွတ်ပါတယ်။ထိုင်းနိုင်ငံနဲ့ထိုင်းပြည်သူတွေအကျိုးအတွက်ကုန်သိက္ခာဆောင်ထင်းပြီးရိုးသားစွာတာဝန်ထမ်းဆောင်သွားမယ်ကြောင်းသစ္စာဆိုခဲ့ပါရခင်ဗျာ
။တရင်အချင်းချက်ကိုကုကြကြော်သိန်းဂျင်ညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကုဇော်ဝင်းလိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။ VOA American အသံညာပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30နာရီလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ51 kHz 9339နဲ့လိုင်းလမီတာ190 kHz 15905တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ကျမနှံလောပါ
This program has come to you from the Voice of America, Washington. From Washington, this is...